American ပြည်ထောင်စုရဲ့အရှိတ်အချမ်းဗယ်တီမွန်မြို့မှာအခုလဆန်းပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားစဉ်ရရှိထားတဲ့ဒဏ်ရာနဲ့တည်ဆုံသွားတဲ့လူမဲအမျိုးသားရဲ့အတုပအခမ်းအနားပြုလုပ်ပြီးတဲ့နောက်မှာလက်မှတ်တွေပေါ်မှာတနည်းအားဖြင့်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။အခုတော့ဗယ်တီမြို့ကိုအရေးပေါ်အခြေအနေကြီးညာလိုက်ပြီးလို့မြို့ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးကကြီးညာပါတယ်။ရာနဲ့ချီပြီးတော့ရှိတဲ့လူငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်9ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဘယ်တီမိုးရဲတပ်ဖွဲ့ရဲ့အရာရှိကပတိန်အဲရစ်ကိုဝါလ်ဆော့စ်ကပြောပါတယ်လူငယ်တွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေပလင်းတွေအပါဝင်တခြားအရာမျိုးစုံတွေပစ်ပေါက်တိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်ရုတ်တံထုတ်လင်းချက်တစ်ခုကတော့ပြတ်သားတဲ့နေရာမှာရဲကားတစ်စီးကိုမိတင်ရှို့နေတာတွေ့ရသလိုလူတစုဟာစတိုးဆိုင်တွေကိုဝင်ရောက်ပြီးတော့ပစ္စည်းတွေလူရနေတာကိုပြတ်သားထားပါတယ်တင်းနာနီဆိုသောပိုင်းတော့ကတော့တည်ဆုံသွားတဲ့အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့အတုပအခမ်းအနားကိုလူတွေထောင်ထဲချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဖရက်ဒီဂရေးတည်ဆုံမှုဟာအမေရိကန်ပြည်တော်စုမှာလူနည်းစုဝင်တွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆက်ဆံပုံနဲ့ပတ်သက်ပြီးတော့ကန့်ကွက်စရာမေးခွန်းထုတ်စရာတွေပေါ်လာတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်ခင်ဗျာ။